စစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်မှာပါတီမှတ်ပုံတင်မှာမဟုတ်ဘူးလို့အကြီးဆုံးတိုင်းရင်းသားပါတီတစ်ခုဖြစ်တဲ့ SNLD ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့ဆုံးဖြတ်ချက်ဟာကြီးမားတဲ့အကျိုးဆက်ကျွမ်းရနိုင်တယ်လို့သုံးသပ်သူတွေကပြောဆိုပါတယ်။ဒီလ28ရက်နောက်ဆုံးမှတ်ပုံမတင်ရင်ပါတီဖျက်သိမ်းပြီးသားဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ကတင်ကြားထားချိန်ရှမ်းပါတီတွေထဲမှာမဲအများဆုံးရလေရှိတဲ့ SNLD ပါတီကြီးအနေနဲ့ဘာကြောင့်အခုလိုဆုံးဖြတ်ခဲ့ရတာပါလဲ။ဘလူရှိဆက်တိုင်းမှာပါလဲဒါတွေကိုကိုဝင်းမြင့်ကဆက်သွယ်မြင်းမြန်တင်ပြထားပါတယ
်ဟုတ်ကဲ့ SNLD ဘုံလုံမှုဆောင်စုဝေးမှာဒီကြတာရင်းနဲ့တောက်ကြကအကျိန်နဲ့ဆွေးနွေးပြီးဘာကြောင့်အခုလိုဆုံးဖြတ်ခဲ့ရပုံကိုအထွေထွေတွင်မှုဥဆိုင်လိုက်က
နတ်ဆက်ကအနေနဲ့ရွေးကောက်ပွဲကိုဘယ်တော့လုပ်မယ်ဆိုတာအတိအကျညင်ထားခြင်းမရှိဘူးဒါဆုံးဖြတ်ရအင်တန်ခက်ခဲစီပါတယ်ဒုတိယတစ်ချက်ကပါတီဝင်ဒူးကိုသွားရောက်ပြီးတော့မှသဘောထားရယူဖို့အတွက်နေဆင်းမယ်အထူးသဖြင့်တော့ကြားပြင်းနေအချင်းပြင်းနဲ့အစရှိတဲ့ဒေတာတွေမှာတွေးဆုံဖို့အတွက်အချိန်နည်းတယ်လုံခြုံရေးရအကန့်အသတ်ရှိတယ်ပါတီဝင်ဒုတိယလုံးရဲ့သဘောထားကိုရယူဖို့ခက်တဲ့အတွက်ကြောင့်မို့မဆုံးဖြတ်နိုင်သေးပဲနဲ့လောလောဆယ်အဖြစ်ဆက်လက်မှတ်ပုံတင်စရာမရှိဘူးလို့ဆုံးဖြတ်လိုက်ရပါတယ
်ဒီပေါ်ပြည်တော်စု Institute သုတေသနညှိနှိုင်းရေးတာဝန်ခံဒေါက်တာစိုင်းဦးကလည
်း SNLD အနေနဲ့လက်ရှိဒါပုံမှန်ချိန်နေမဟုတ်ရွေးကောက်ပွဲပြန်လာမကြာခဏပြောတော့ဒီ SSC ရလုံနေတဲ့ဟာတွေဟာတကယ်စစ်မှန်တဲ့ပြောင်းလဲဖြစ်လာမှာမဟုတ်လို့သူတို့အမြဲတမ်းအဲ့လိုအမြင်ရှိတယ်။အခက်အခဲတစ်ခုပဲရှိတော့ပေါ့တကယ်လို့ဘာပုံမတင်လို့ရှိရင်ဘာအကျိုးဆက်ရှိလာနိုင်မလဲပေါ့
ဒီအကျိုးဆက်စိုးရိမ်မှုပေါ်မေးရမှာဦးဆိုင်လေးက
စိုးရိမ်ချက်ဆိုတာတော့တချို့လည်းရှိတာပေါ့နော်နိုင်ငံရေးပါတီလို့ပြောလိုက်တာနဲ့မှတ်ပုံတင်ရှိခြင်းမရှိခြင်းတော့ရွေးကောက်ပွဲဆိုတာနဲ့နှိုင်းရှင်ပြီးတော့စဉ်းစားတဲ့ပုဂ္ဂိုလ်အ ਨੇ ကျင်းတော့ရှိပါတယ်ဒါပေမဲ့အခြေလေဆွေးနွေးပြီးတဲ့နောက်မှာတော့အားလုံးက Federal Democracy ပြည်ထောင်စုတည်ဆောက်ရေးအတွက်ကဒါလင်အဓိကဖြစ်တဲ့ရွေးကောက်ပွဲကအဓိကမဟုတ်ဘူးလို့နားလည်လက်ခံပြီးတော့မှတင်းညီတင်းညွတ်တဲ့ဆုံးဖြတ်ခဲ့ခြင်းဖြစ်ပါတယ်။ကျွန်တော်တို့က2010တုန်းကလည်းဒါလိုမျိုးအတွေ့အကြုံရှိခဲ့ဘူးတယ်။လူထုရဲ့ထောက်ခံမှုကဒါလင်အဓိကဖြစ်တယ်။မှတ်ပုံတင်ကအဓိကမဟုတ်ဘူးဆိုတဲ့သဘောထားမျိုးလောက်ကတော့နှစ်ဆက်ချီပြီးဒီမှာကြုံတွေ့ခဲ့ဘူးတဲ့အတွက်ကြောင့်မို့လို့သူပြီးစိုးရိမ်တာမျိုးမရှိပါဘူး။
ဒါအပြင် SNLD ရဲ့အရင်တက်ကဒီမိုကရေစီနဲ့ဖက်ဒရယ်ပေါ်ယက်တီခဲ့တာကိုလည်းပင်လုံမျိုးဆက်သစ်သုတေသနအဖွဲ့ကစိုင်းထွန်းရေးက
SNLD ရုပ်ကပွဲဟိုအခုမပေါ်နေဘူးဆိုတဲ့ပုံမျိုးမဟုတ်ပါဘူး။မထောက်ကြီးလောက်ကြေရုံနဲ့နောက်ပြီးဆောက်ကြေရုံနဲ့ SNLD ရဲ့ဒိုင်းမော်ဒယ်လိုကျေကျေအတွက်ညမနာတဲ့ SNLD ဒီမိုကရေစီတိုင်းကိုကြာမှာမဟုတ်ဘူးဆိုတော့ဒီတော့တော်တော်အဲ့ကြေရုံနဲ့ဒိုင်းမော်ခဲ့ရမှာအခုမပေါ်ကမှတရားဝင်ပါတီဖြစ်ရက်ဒီမှာတောင်ဒီလူရှင်ကြီးတို့လုံနိုင်မယ်ဟုတ်ပါဘူးတူရှိရပါလေ SNLD ကလည်းဒီခေတ်ကာလမှာတော့တိုးဆက်တိုင်မှုတွေဖြစ်နေတာဘယ်လိုတရားမျှတတဲ့မျိုးကဝဲဖြစ်နိုင်ပါမလို့ဆိုတာတာမန်ပြည်သူကတော့တော်ပေါက်တယ်
အဲဒီတော့ဘယ်လိုရှေ့ဆက်ဖို့ကိုမေးရမှာဥဆိုင်လေးက
အစိုးရအပြောင်းလဲဆိုတာတက်စနစ်ပေါ်ဗျအဓိက system change ကိုတွားရမယ်လို့ကျွန်တော်စီစီတစ်ဖွဲ့လုံးကနားလည်ထားပြီးဒီဥစ္စာကိုပါတီဝင်တူကိုဆက်လက်တင်ပြမယ်အချိန်ထဲမှာမဟာမိတ်အဖြစ်လက်တွဲခဲ့ဘူးလက်တွဲလာလက်တန်းတော့ပုံကိုယ်တွေအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးတော့ Federal Democracy စနစ်စီချီတက်နိုင်ဖို့အတွက်ဆက်လက်ပြီးရုန်းကန်ဆောင်ရွက်သွားဖို့ပြင်ဆင်နေကြပါတယ
်ဒီရှေ့ဆက်အကျိုးဆက်ကြီးနိုင်ဖို့ကိုလည်းဒေါက်တာဆိုင်းက
SNLD ကတော့တားလူထုတွေထောက်ခံမှုကအများအန်းရှိနေမယ်လေဘာဖြစ်လို့လဲဆိုတော့ SNLD ရဲ့ယက်တီချက်ကဟိုမြန်မာပြည်တစ်ခုလုံးမှာ NLD ပါတီကြီးကိုလူထုတွေကအမြဲတမ်းထောက်ကအားပေးခဲ့တယ်လို့ပေါ့ SNLD ကရှမ်းလူထုနဲ့ရှမ်းပြည်မှာရှိတဲ့တချို့ပြည်တွေယုံကြည်ထောက်ခံမှုကရရှိပြီးသားဖြစ်တယ်သူတို့ကိုတကယ်လို့တရားဝင်ပါတီမဟုတ်ဘူးဆိုပြီးကြေညာခဲ့ရင်လည်းတို့ဒီလူတွေအများအစုထောက်ခံတဲ့ပါတီကိုနိုင်ငံရေးလောကထဲမှာဆက်လက်ယက်တီခွင့်မရှိတော့ဘူးဆိုတဲ့ဟာဒါနိုင်ငံရေးပြဌာန်းတော်အသစ်တွေကိုထပ်ပြီးတော့မွေးဖွားတဲ့သဘောမျိုးဖြစ်သွားမှာ
လက်ရှိမှာတော့ဇက်ခိုင်ဖွံ့ဖြိုးရေးပါတီပါဝင်ပြည်ထောင်စုအဆင့်ပါတီ9ခုနဲ့တိုင်းနယ်ပြည်နယ်အဆင့်ပါတီ20မှတ်ပုံတင်ထားပေမဲ့ရခိုင်မှာအကြီးဆုံး ANP ရခိုင်မျိုးသားပါတီကလည်းမဆုံးဖြတ်ရသေးပါဘူးခင်ဗျ